ကမ္ဘာတဝန်းမှာရှိတဲ့ဒီမိုကရေစီအခြေအနေနဲ့လွတ်လပ်ခွင့်နဲ့ပတ်သက်လို့နှစ်စဉ်အစည်းအဝေးခန်းဆောင်ကို American Cheshire Freedom House အဖွဲ့ကြီးကဗုဒ္ဓဘူးနေ့ကထုတ်ပြန်လိုက်ပါတယ် VOA သတင်းတော့ Arish Arabasadi ရဲ့သတင်းကိုအခြေခံပြီးတော့ကိုဝင်းခန့်မောင်ကကြောပြမှာပါရှင
်ကမ္ဘာတဝန်းဒီမိုကရေစီစနစ်ရဲ့အခြေအနေနဲ့လွတ်လပ်ခွင့်နဲ့ကြာဆင်းနေတယ်လို့ Freedom House အဖွဲ့ရဲ့အစည်းအဝေးခန်းဆောင်မှာတွေ့ရပါတယ်ဟောင်ကောင်မှာတရုတ်စိုးရကိုဆန္ဒပြသူတွေချိုခွင်းခံရတာအီရန်မှာအပြောင်းလဲလိုလားသူတွေဖိနှိပ်ခံရတာနဲ့အတူစီရင်ခံရတဲ့မှာပြောင်းလဲကိုမလိုလားတဲ့အုပ်ချုပ်သူအစိုးရတွေရဲ့အင်အားသုံးချိုခွင်းမှုတွေကိုဖော်ပြထားပါတယ်။တချို့ဒီမိုကရေစီစနစ်နဲ့ကျင်းသားရနေတဲ့နိုင်ငံတွေမှာလည်းနောက်ဆက်တွေနဲ့ကြုံနေရကြောင်းမှတ်ချက်ပေးထားပါတယ်
။ Democracy is in trouble.
ဒီမိုကရေစီစနစ်အခက်ကြုံနေရပါတယ်။ဒီနှစ်မှာဆိုရင်တန်းတူအခွင့်အရေးနဲ့လူနေစုတွေအတွက်လှုပ်ရှားမှုတွေမှာစက်ကဲခံရမှုတွေကိုတွေ့ခဲ့ရပါတယ်။ဒါကဒီမိုကရေစီနိုင်ငံတွေမှာရောအာဏာရှင်အုပ်ချုပ်ရေးရှိတဲ့နိုင်ငံတွေမှာပါဖြစ်ပါတယ်။ဒီအချက်တွေအားလုံးခြုံငုံကြည့်မယ်ဆိုရင်တော့ဆက်လေးနှစ်ဆက်တိုက်ကမ္ဘာတဝန်းဒီမိုကရေစီကျဆင်းလာတာကိုတွေ့ရမှာပါ
။ Sara Ripucci ဟာ Freedom House အဖွဲ့ကတုတေသနနဲ့စီစစ်လေ့လာရေးအဖွဲ့ရဲ့ဒုဥက္ကဋ္ဌဖြစ်ပါတယ်။ဘာသာရေးနဲ့လူနည်းစုအုပ်စုတွေကိုအဓိကထားတိုက်ခိုက်နေတဲ့အစိုးရအရေးအတွက်ပိုများလာတယ်လို့သူကဆိုပါတယ်။
There is definitely a real trend of
အစိုးရရဲ့ဖက်ကသူတို့ရဲ့စီမံမှုညံ့ဖြစ်တဲ့ကိစ္စတွေမှာလူနေစုဝင်တွေအပေါ်အပြစ်ပုံချတာဖိနှိပ်ချုပ်ချယ်ရေးအတွက်နီလန်တစ်တွေဆက်သက်တဲ့အလေးထားတွေနိုင်ငံတကာမှာအဖြစ်များလာပါတယ
်။ဥပမာတရုတ်ပြည်မှာဆိုရင်လူတွေကိုထောင်လန်းစောင့်ကြည့်ရေးလုပ်တဲ့အခါပထမလူအုပ်စုနည်းနည်းလေးနဲ့စရပြီးနောက်ပိုင်းမှာတပြေးပြေးနဲ့တနိုင်ငံလုံးအတိုင်းအတာနဲ့ဖြစ်လာတာကိုတွေ့ရပါတယ်။ဒီလိုဖြစ်ရတွေ့ရှိနေပေမဲ့လည်းဟောင်ကောင်မှာတော့လူမှုဟာသူတို့လွတ်လပ်ခွင့်အတွက်တန်လိမ့်တန်ချပြီးဆက်လက်တိုက်ပွဲဝင်နေတာပ
ါ။
ဟောင်ကောင်မှာဖြစ်တဲ့ဆန္ဒပြပွဲကိုကြည့်ရင်ဟောင်ကောင်လူမှုဟာလွတ်လပ်ခွင့်နဲ့ဒီမိုကရေစီစနစ်ကိုတခြားနိုင်ငံတွေမှာရှိနေတဲ့လူတွေလိုပဲအရေးတကြီးလိုအပ်နေတယ်ဆိုတာထင်ရှားပါတယ်။ဟောင်ကောင်လှရှားမှုဟာအရေးပါပါတယ်။ထောက်ခံမှုရဖို့လိုအပ်ပါတယ်။ဒါမှပဲတရုတ်အစိုးရဟာလူတွေတကယ်လိုချင်နေတာပါလဲဆိုတဲ့အကြောင်းအရှိတရားအတိုင်းညင်သွားမှာပါ။
အနောက်အာဖရိကဒီနေနိုင်ငံမှာဆိုရင်မနစ်ကရွေးကောက်ပွဲမတမာမှုတွေကြောင့်တိုင်းပြည်ရဲ့လွတ်လပ်ခွင့်နဲ့ဒီမိုကရေစီစနစ်စံနှုန်းတတ်မှတ်ချက်အဆင့်ကျသွားခဲ့ပြီးစစ်ဖြစ်နေတဲ့နိုင်ငံအာဏာသိမ်းခံရတဲ့နိုင်ငံတနိုင်ငံလောက်အဆင့်ကိုရောက်သွားခဲ့ပါတယ်။ဒါပေမဲ့တချို့နိုင်ငံတွေမှာတော့တိုးတက်မှုတွေပြနေပါတယ
်။ Sudan overall is one of the
ဆူဒန်ကဆိုလို့ရှိရင်မနစ်စီးရင်ထဲမှာအတော်လေးအခြေအနေကောင်းလာတဲ့အခြေပါပါတယ်။လူမျိုးရုံးတပ်ဖြတ်မှုကျူးလွန်ပြီးတော့နှစ်30လောက်အာဏာရှိနေတဲ့တမရတယောက်ကိုလူလူလှုပ်ရှားမှုနဲ့ဖြုတ်ချနိုင်ကြတာတကယ်ကိုအောင်မြင်မှုကြီးတစ်ခုပါ
။နိုင်ငံသားတွေရဲ့အပြောင်းအလဲအတွက်ပါဝင်လှုပ်ရှားလို့ဈေးကနေတဖြင့်မျှော်လင့်ချက်တွေရှိပါတယ်လို့ဖေဖူချီကဆိုပါတယ်။ဒီလိုမျှော်လင့်ချက်တွေရှိနေသေးတာတော့ Freedom House ရဲ့အစီအစဉ်ကအရဒီမိုကရေစီစနစ်အခက်အခဲကြုံတွေ့နေရတဲ့နိုင်ငံရေးအတွက်ဟာတိုးတက်လာတဲ့နိုင်ငံရေးအတွက်ထက်လက်ရှိမှာနှစ်ဆပိုများတယ်လို့ဆိုထားပါတယ်ခင်ဗျာ။